မင်္ဂလာပါကျွန်တော်ကတော့ကိုရရဖြစ်ပါတယ
်သတရှင်များမင်္ဂလာပါရှင်ကျမကတော့မတ်နှင်းစီပါဘဝပုံရိပ်အစီအစဉ်မှာကိုရရနဲ့အတူပါဝင်တင်ဆက်ပေးသွားမှာဖြစ်ပါတယ်နောက်တော့ဆင်ကြားဖို့ခေါ်ပြလိုက်ပါရစေရှင်ဒါရှင်များရှင်လူတိုင်းမှာခံစားချက်တွေရှိကြပါတယ်အကြောင်းအရာတစ်ခုကိုနက်နက်နဲ့နဲ့ခံစားတတ်တဲ့သူတွေရှိသလိုတမန်ငါရှန်ငါခံစားတတ်တဲ့သူတွေလည်းရှိပါတယ်ခံစားတတ်တဲ့ခံစားမှုအတိတ်အနက်ပဲกว่าတယ်နာကျင်တတ်တယ်ကျင်နာတတ်တယ်စားလောင်တတ်တယ်ဒေါသဖြစ်တတ်တယ်ရီတတ်တယ်ငိုတတ်တယ်ခံစားချက်အမျိုးမျိုးကတော့လူတိုင်းမှာရှိစမြဲပါခံစားချက်ကြောင့်ဘဝအခြေအနေတစ်ခုပြောင်းလဲတိုးတက်သွားတဲ့သူတွေရှိသလိုခံစားချက်ကြောင့်ပဲဘဝပြက်ခရတဲ့သူတွေလည်းရှိပါတယ်ခံစားချက်နဲ့ဖွဲ့ဆိုထားတဲ့တခြင်းတွေကြပြားတွေဝိထုတွေရှိတယ်ရုပ်ရှင်တွေရှိတယ်လူတွေဟာလူအဖွဲ့အစည်းအကြောင်းကိုပဲစိတ်ဝင်စားတတ်တာကြောင့်လူတွေအကြောင်းတင်ပြထားတဲ့တင်ဆက်မှုတွေကိုလူတွေကပဲစိတ်ဝင်စားခံစားကြပါတယ်ဒါတွေမကသေးပါဘူးလူများမှသာမကတရိစ္ဆာန်တွေမှာတောင်ခံစားချက်တွေကိုတွေ့နိုင်ပါတယ်ဒါကြောင့်လဲဒီကနေ့မှာတော့ခံစားချက်နဲ့ပတ်သက်ပြီးနာတော်ရဆင်သူပြိသက်တွေကိုခံစားမှုဆိုတဲ့ခေါင်းစဉ်အောက်မှာအတူတကွခရီးဆက်ကြဖို့ခေါ်ဖိတ်လိုက်ပါရစေလားရှင
်ကျွန်တော်တို့တွေငငယ်တုန်းကဆိုရင်မိဘအတော်အဖိုးအဖွားတွေကအဲ့ရဝင်ပုံမြင်တွေပြောပြတတ်ပါတယ်တရိစံလေးတွေနဲ့ပတ်သက်တဲ့ပုံမြင်လေးတွေပညာရှိတွေရဲ့ပုံမြင်တွေတခြားဘူးဇူတရစရာပုံမြင်လေးတွေကိုပြောပြတတ်ပါတယ်။လဘောကယုံကလေးနဲ့စံဖွတ်တဲ့အဖိုးကိုပုံမြင်ဆိုရင်ဇလန်းကိုတိတိကျကျမမတ်မိတော့ပေမဲ့လို့လပညာတွေမှာမိုးကောင်းငင်ကလကိုမော့ကြည့်ရင်ရံဖန်ရံခါတတိယပြီးပြောမိပါတယ်။ဒါတွေဟာဒီကနေ့တစ်ထစ်တိုင်းကျွန်တော်တို့ရဲ့စိတ်ကိုဖန်ဆာထားနေစေပါ။စိတ်ထဲမှာလည်းမတိမတာလွမ်းမိုးနေစေပါ။တခါတရံတရေတစေပုံမြင်တွေကိုကျွန်တော်တို့စုပြီးနားထောင်ကြတဲ့အခါမှာဆိုရင်ပုံပြောသူတွေရဲ့ဇလန်းဇက်ွက်လေးယူလေးသိန်းအနှိမ့်အမြင့်မော်မူတည်ပြီးကျွန်တော်တို့ကလေးတွေကြောက်ပြီးအလဲကောင်းနေရာကိုရဖို့တိုးဝေနေရာလူကြတဲ့ဘဝကိုပြန်ပြီးသတိရမိပါတယ်။ညအိယဝင်တဲ့အခါမှာလည်းကြောက်လိုက်တာမပြောပါနဲ့တော့။ဒါပေမဲ့လို့နောက်ထပ်အခါတွေမှာကြုံရင်လည်းအဲ့ဒီတရေတစေပုံမြင်တွေကိုပြန်ပြီးနားထောင်ဖြစ်ကြတာပါပဲနားထောင်လို့လဲကောင်းကြတာကို
ဒီလိုပါပဲအမှုပညာတွေတွေကိုချစ်တဲ့စိတ်နဲ့ဆွဲလန်းစိတ်တွေလည်းရှိတတ်ပါတယ်ကျမငငယ်တုန်းကဆိုရင်ခင်တန်းနုညွဝင်းကျော်ဟင်းတို့ကိုသဘောကျတယ်သူတို့တွေရဲ့ရုပ်ရှင်တွေကဇလန်းတွေကိုကြည့်တယ်သူတို့ပါဝင်တဲ့ရုပ်ရှင်တွေကဇလန်းတွေကိုကြည့်တဲ့အချိန်မှာသူတို့ခံရတဲ့အခါမှာစိတ်ထဲမှာမခံချင်ဘူးသူတို့အနိုင်ရတဲ့အခါမှာကျေနပ်ရတယ်အဲ့ဒီငင်းစဉ်အချိန်ကရုပ်ရှင်ဆိုတာဖြောပြေမှုတသက်ဖြစ်တာကိုမဝေခွဲတတ်တော့ကိုပိုင်ခံစားချက်နဲ့ရောထွေးပြီးရှုပ်ကုန်တာပေါ့ရှင်လူဆိုးတွေလူချမ်းတွေကိုလည်းတိတ်မုန်းပါတယ်အခုအချိန်နေမှာတော့ဓာရီကိုနားလေပိုင်ချခံစားတတ်လာပါပြီအဲ့ဒါလိုပါပဲခုခေတ်ခုချိန်ထိရုပ်ရှင်နဲ့ပတ်သက်ပြီးဇလန်းကိုခံစားပြီးမျက်ရည်ကျတတ်တဲ့သူတွေပျော်ရှင်တတ်တဲ့သူတွေကျင့်တဲ့ပီတိဖြစ်ရတဲ့ခံစားချက်တွေရှိနေဦးမှာပါရုပ်ရှင်အကယ်ဒမီပေးပွဲနေ့ရောက်လာပြီဆိုရင်လေအိမ်တိုင်းကမိသားစုတွေရောလူကြီးလူငယ်မရွေးကိုချစ်ခင်ရတဲ့ဆွဲလန်းနှစ်သက်ရတဲ့မင်းသားမင်းသမီးအကယ်ဒမီရမရအတွက်ရတဲ့မအေးရတဲ့သူတွေလည်းရှိတတ်ပါတယ်ကိုထမင်းကိုစားပြီးနေတဲ့ဆိုပေမဲ့ဒါရီဟာကိုရင်တွေကခံစားချက်တွေကြောင့်ဖြစ်ပေါ်လာမှုတွေပါငါးနှစ်ကျော်အရွယ်ကလေးတယောက်ဆိုရင်မနစ်ကအကယ်ဒမီပေးပွဲမှာသူကြိုက်တဲ့မင်းသားနေတိုးမရပဲခန့်စီသူရသားလို့ငိုလိုက်တာလူကြီးတွေမနှဲချော့ယူရပါတယ်သူကိုလိန်ညာပြီးနေတိုးကိုပါအကယ်ဒမီဆုပေးတဲ့အကြောင်းပြောပြရတဲ့အထီအောင်ပါပဲမောင်မင်းကြီးသားကနေတိုးအတွက်အကယ်ဒမီရစေခြင်းနဲ့ခံစားချက်ရှိသူကလေးပါ
ဒီလိုပါပဲကိုနှစ်သက်တဲ့အားကစားမောင်မယ်တွေအတွက်ပုဂ္ဂိုလ်တွေအတွက်အသင်းအဖွဲ့အစည်းတွေအတွက်နိုင်ငံအတွက်ခံစားချက်နဲ့ယင်မီချစ်မြတ်နိုးကြတဲ့သူတွေကြီးပါပဲလူငယ်တွေဘဝမှာလဲခံစားချက်တွေပြင်းပြတတ်ပါတယ်ကိုလှုပ်ချင်တာကိုအောင်မြင်အောင်လှုပ်ချင်တဲ့စိတ်မခံချင်စိတ်ပြောင်းမခံချင်စိတ်စိတ်ပြင်းပြမှုတွေကနေခံစားချက်ကိုပုံဖော်ပြီးကြိုးစားလို့တိုးထက်အောင်မြင်သွားခဲ့တဲ့သူတွေရှိသလိုမိသားစုအိမ်ထောင်ရေးပြဿနာကြောင့်ပဲဖြစ်ဖြစ်နှလုံးသားကြီးရဲ့ကိစ္စကြောင့်ပဲဖြစ်ဖြစ်မွေးရေးဆေးဝါးကြောင့်ပဲဖြစ်ဖြစ်ခံစားပြီးဘဝမှာကြာဆုံးသွားခဲ့တဲ့သူတွေရှိကြပါတယ်ဒါတွေဟာလဲ ခန်းစားချက်နဲ့ပတ်သက်ပြီးဖြစ်ခဲ့တဲ့အခြေခံအကြောင်းရင်းတွေပါပဲလူတွေဟာကိုယ်ခန်းစားချက်နဲ့ပတ်သက်ပြီးယင်းကြီးဟာမိတ်ဆွေညီအကိုမောင်နှမမိခင်ဖခင်တွေကိုယင်ဖို့တတ်ကြပါတယ်ဝင်းကတတ်ကြပါတယ်ဒါမှလည်းယင်းထဲမှာတဦးတည်းခန်းစားနေတဲ့အကြောင်းအရာတွေဟာပေါ်ပါသွားတတ်ပါတယ်တကယ်ဆိုရင်ခန်းစားချက်ဆိုတာအလွန်တရာမှခြေပြန့်လာပါတယ်လူတော်တော်များများနှစ်သက်တဲ့တခြင်းလေးတစ်ပု
ဆိုင်တီဆိုခဲ့တယ်ပျောက်ဆုံးနေတော့နိဗ္ဗာန်ဘုံဆိုတဲ့ခေါင်းစဉ်နဲ့တခြင်းလေးပါရှင်အဲ့ဒီတခြင်းလေးကိုကြားတိုင်းငယ်ဘွားကိုပြန်မြင်အောင်မိပြီးလွမ်းဆွတ်တလို့ခံစားရတတ်ပါတယ်ငငယ်ကတငယ်ချင်းတွေကိုလည်းပြည့်တွေ့ခြင်းမိတယ်ပြန်မရနိုင်တော့တဲ့အရှင်တို့ကအခြေအနေတွေကိုပြန်လိုခြင်းမိတယ်စိတ်ကူးရင်ခံစားချက်တွေနဲ့ပေါ့ရှင်ဘယ်တော့မှမယိုးနိုင်တဲ့တခြင်းလေးပါတခ ဒီလိုမျိုးတိုက်ဆိုင်နေသူတိုင်းနှစ်သက်ကြတဲ့သချင်းလေးတွေအများကြီးရှိပါတယ်လူငယ်တွေတပါဝရင်ခုန်ကြတဲ့အရွယ်တွေဆိုတော့ခုခေတ်သချင်းလေးတွေကသူတို့အတွက်သူတို့စိတ်ကြိုက်ပဲပေါ့ရှင်အချို့စာသားလေးတွေဆိုရင်အခုခေတ်လူငယ်တွေသာမကကျမတို့ရောဟိုးငငယ်ကဘဝကိုအမှတ်ရစေတတ်တဲ့အထိခံစားရစေပါတယ်လူပညာဆိုတဲ့အတိုင်းစိတ်ကိုအမြဲတမ်းလန်းဆန်းမှုပြောင်းခံစားချက်ပေးဆွမ်းနိုင်ပါတယ်ရှ
lo sai nyin nyin ne ayat dui mu bi tu chit tu ye ain shi ma khan sa chet dui pao kwe yin phwin pya lai da ba pyo kaw ma le kaw ma le mi ba ga yak kwe yong go tai lo yak kwe yong ga kho bi pinya pe da di kaw ye sakan go myauk da kan kaw ne lo we pyo ya ma ba tu ye khan san chet ga a lun go pye nan na go chanaw ro manale tak ka do ma tet dong ta kha ga bo chanaw ta ngai chin ga tu chai ni le kaw ma le ye a saung go guitar lai ti pe phu ကျွန်တော်တို့တငယ်ချင်းတွေကိုကမ်းလှမ်းပါတယ်သူကောင်မလေးကိုသူပြောထားပြီးပြီတဲ့ညချရင်အဆောင်မှာဂီတာလာတီးမယ်ဆိုတဲ့အကြောင်းကိုပေါ့သူကောင်မလေးကအပြင်ဆောင်မှာနေတာလေအဆောင်မူကတက်ထွက်အငိမ့်စားပုတ်ကြီးလို့ပြောပါတယ်ဒါနဲ့ကျွန်တော်တို့တွေလည်းည9နာရီလောက်မှာအတူသွားပြီးဂီတာတီးတချင်းဆိုပြီးကိုရော်ချောအတွက်ကူညီကြတာပေါ့ဗျာတငယ်ချင်းကပြောပြထားပါသေးတယ်သူကောင်မလေးကကျွန်တော်တို့တွေဂီတာလာတီးရင်စားဖို့လက်ဖက်တုပ်ဝယ်ထားပေးမယ်တဲ့။ဒါနဲ့ကျွန်တော်တို့လည်းအသကုံအတန်ကုံဟဲရင်လက်ဖက်တုပ်မျောတဲ့တီးတွေဆိုကြတာပေါ့။လက်ဖက်တုပ်တော့ဘယ်စီနေမှန်းမသိခင်မှာပဲကျွန်တော်တငယ်ချင်းကောင်မလေးရဲ့အဆောင်မိုးပေါ်ကိုဂဲနှလုံးကြတန်ကြားလိုက်ပါတယ်။အဲ့ဒီမှာဒီမဲ့အဆောင်မူးအိမ်ရှင်အဖိုးကြီးကငက်ကြီးတောင်ဒါဆွဲပြီးထွက်လာပါလေရောဗျာညလာရောင်အောက်မှာဆိုတော့ညမမောင်လာရောင်အောက်မှာဆိုတော့ဓားရောင်ကလက်လက်လက်လက်နဲ့ပေါ့ဗျာပြီးတော့အဖိုးကြီးကကျွန်တော်တို့ပောက်တယ်ထင်ပြီးဟိတ်ကောင်တွေတီးကျင်ကောင်းကောင်းကြီးกว่าအိမ်ခေါင်မိုးပေါ်တော့ခဲနဲ့မထုနဲ့လို့ကျိန်းွားပါတယ်ကျွန်တော်တို့တတွေလဲမဟုတ်ရတဲ့အကြောင်းမျက်နှာငယ်လေးတွေနဲ့တောင်းပန်ပြီးပြန်လစ်ပြေးခဲ့ရတာပေါ့ဗျာလက်ဖက်တုပ်တော့ဘယ်စီနေမှမသိခဲ့ပါဘူးရေကုန်ခဲ့ရတဲ့ခန်းစားချက်ကိုအခုထိပြန်လည်မြင်အောင်မမိနေနေစေပါ
တတရှင်များရှင်အခုနားဆင်ခဲ့ရတဲ့အတိုင်းပါပဲလူတိုင်းမှာခံစားချက်တွေများစွာရှိဖြစ်ပါတယ်ဘဝတစ်လျှောက်လုံးမှာဆိုရင်ခံစားချက်တွေအပုံအပင်ရှိကြမှာပါဒီလိုပါပဲကျမတို့ကိုဖန်ဆင်းထားတဲ့ဘုရားရှင်ဟာလည်းခံစားချက်နဲ့ဖန်ဆင်းခဲ့တာပါပုံသဏ္ဍာန်တော်နဲ့အညီဖန်ဆင်းခဲ့ပြီးသူဖန်ဆင်းထားတဲ့လူသားတွေဟာဘုရားရှင်နဲ့အတူမိတ္တဟာယဖွဲ့စည်းလို့တယ်ဖျားရှင်ရဲ့အလိုတော်အတိုင်းအသက်ရှင်စေလိုပါတယ်ခရစ်တော်ဖျားရှင်ဟာလည်းခမည်းတော်သခင်ဖျားရဲ့အလိုတော်အတိုင်းခံစားချက်နဲ့မေတ္တာပြခဲ့တာပါသူရဲ့အသက်နဲ့ယဉ်ကျေးအပြစ်သားကျမတို့တွေအတွက်အသက်ဆွန့်ပြီးအပြစ်ကနေရွေးနှုတ်ခဲ့တာဟာချစ်မြတ်နိုးတဲ့ခံစားချက်မပါဘဲနဲ့တော့မဖြစ်နိုင်ပါဘူ
းအဲကြောင့်လေဓမ္မတိမဆိုထားတဲ့ခံစားရစုကျေးဇူးမင်္ဂလာရေထွက်လို့ချီးမွမ်းကုန်နိုင်တဲ့အကြောင်းဖွဲ့ဆိုထားတဲ့ခရစ်တော်အတွက်ခံစားချက်တခြင်းလေးကိုနာတော်တာစင်သူမိတ်ဆွေတို့လည်းကြားမိတဲ့အခါတိုင်းခံစားနားလည်နိုင်ကြပါစေလို့ဆန္ဒပြုလိုက်ပါတယ်ဒီကနေ့အစီအစဉ်ကိုဒီလောက်နဲ့ပဲရန်နာလိုက်ပါရစေနောက်နေ့များမှာလည်းပရိသတ်များနဲ့ပြန်လည်ဆုံတွေ့ပြီးအခြားသောအသက်တော်အကြောင်းအရာလေးတွေကိုထပ်မံပြီးဆွေးနွေးကြတာပေါ့တောတာရှင်ပရိသတ်ပေါင်းမင်္ဂလာပေါင်းနဲ့ခံကြောင်းပါစေလို့ဆုမွန်တောင်းပေးလိုက်ပါတယ်
ကြာကြာပါဘူးဒီတက်တဲ့ကြုံ မရနိုင်တဲ့သူငါကြည့်